American သမ္မတ Donald Trump ကသူ့ရဲ့သမ္မတတာဝန်အလွှဲပြောင်းကာလအတွင်းအမျိုးသားလုံခြုံရေးအချံပေးဟောင်း Michael Flynn ရဲ့လိုရက်တွေဟာဥပဒေနဲ့ညှို့ညွတ်တယ်လို့မနေ့စနေနေ့ကပြောဆိုလိုက်ပါတယ်ဗိုလ်ချုပ်ကြီး Flynn ကဒုတိယသမ္မတနောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဖြူရို FBI ကိုလိန်ညာခဲ့တဲ့အတွက်ကြောင့်ဖယ်ရှားပစ်ခဲ့တာလို့သမ္မတ Trump ကပြောပါတယ်ဒီလိုလိန်ညာခဲ့တယ်ဆိုတာကိုလည်းသူကဝန်ခံခဲ့တယ်လို့ပြောပါတယ်တရားဥပဒေနဲ့ညှို့ညွတ်ပြီးဖုံးကွယ်ထားစရာမလိုတဲ့ကိစ္စကိုလိန်ညာခဲ့တာဟာရှက်စရာကောင်းတယ်လို့လဲသမ္မတ Trump ကနယူးယောက်မြို့က Republican ရန်ပုံငွေပွဲအတွင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ် FBI ဝန်ထမ်းတွေကိုလိန်လဲခဲ့တယ်ဆိုတာကို Mr. Flynn ကပြီးခဲ့တဲ့တောက်ချာနေမှာဝန်ခံပါတယ်2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကိုနှောက်ယှက်ခဲ့မှုနောက် Trump ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားအစိုးရကြားပူပေါင်းကြံစီခဲ့မှုဆွဆွဲချက်တွေကိုဆက်စစ်နေတဲ့စုံစမ်းစစ်ဆေးရေးမှုတွေနဲ့ပူပေါင်းဆောင်ရွက်ဖို့ကိုလည်း Mr. Flynn ကသဘောတူခဲ့ပါတယ်။ Mr. Flynn ကအပြစ်ရှိကြောင်းဝန်ခံပြောဆိုပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်နေမနစ်စနေနေ့အစောပိုင်းမှာတော့သမ္မတ Trump ကသူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားမှာပူပေါင်းကြံစီတာလုံးဝမရှိဘူးဆိုပြီးတော့ပြောဆိုပါတယ်။2016ခုနှစ်ဒီဇင်ဘာလအတွင်းအမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးဆာဂေးဂီလ်စီယန်နဲ့တီးတန့်တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီး FBI ကိုလိန်ညာပြောဆိုခဲ့ပါတယ်ဆိုတာကိုအသက်59နှစ်အရွယ်အငိမ့်စားဗိုလ်ချုပ်ကြီး Flynn ကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာဝန်ခံခဲ့တာဖြစ်ပါတယ်